2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဆွတ်ဖက်မှုရှိမရှိနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တရားရေးလုပ်ငန်းတွေမှာဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဟာကသမ္မတထရန့်ဟာသူစုံစမ်းစစ်ဆေးနေတဲ့တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုလုံးဝမရှိဘူးလို့မပြောနိုင်တဲ့အကြောင်းဗုဒ္ဓဟူးနေ့ကအောက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သူအစီရင်ခံစာမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကပြောဆိုနေတာတွေဟာမမှန်ကြောင်းလည်းပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့စီယုံရေးအဖွဲ့တို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်တာရှိမရှိဆိုတာတွေကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာကအောက်လွှတ်တော်မှာဗိုလ်တပူးနေကလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။မစ္စတာမော်လာဟာသူ့ရဲ့တွေ့ရှိချက်တွေထဲမှာရုရှားအစိုးရက2016အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်မှုရှိတာတွေ့ရတယ်လို့ပြောပါတယ်။
First, our investigation found that the Russian government interfered in our election.
ပထမအချက်အနေနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားအစိုးရကစနစ်တကျအောက်ခြေကစပြီးကြေကြေပြန့်ပြန့်နဲ့ဂျားဝင်နှောက်ယှက်တယ်ဆိုတာကိုကျွန်တော်တို့ရဲ့စုံစမ်းမှုတွေကနေတွေ့ရှိခဲ့ပါတယ
်။ဒါပေမဲ့ရုရှားရဲ့အခုလိုရွေးကောက်ပွဲဝင်ရောက်နှောက်ယှက်မှုနဲ့သမ္မတထရန့်မဲဆွယ်အဖွဲ့တို့ကြားပတ်သက်မှုမရှိကြောင်းတွေ့ရတယ်လို့လည်းမစ္စတာမော်လာကပြောကြားခဲ့တာပါ။သူတို့ရဲ့စုံစမ်းစစ်ဆေးမှုမှာအမှန်တရားကိုရှာဖွေဖို့အတွက်ကြိုးစားတဲ့အစိုးရအတွက်တရားရင်မှာဝင်ရောက်နှောက်ယှက်မှုရှိမရှိကတိတ်ကိုအရေးပါတာကြောင့်အထူးစုံစမ်းမှုနဲ့အဖွဲ့စုံစမ်းမှုပေါ်မှာဂျောင်းဝင်နှောက်ယှက်မှုတွေလိင်ညာထွက်ဆိုမှုတွေရှိမရှိကိုစုံစမ်းစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။အစိုးရခန်းစားရဲ့ဒုတိယပိုင်းမှာတရားရေးဆိုင်ရာစုံစမ်းစစ်ဆေးမှုကိုသမ္မတကဝင်ရောက်ဟန်တာနှောက်ယှက်မှုရှိမရှိဖော်ပြထားတာဖြစ်ပါတယ်။တရားရေးစုံစမ်းမှုကိုသမ္မတကဟန်တာနှောက်ယှက်မှုမရှိဘူးလို့ကံတေးကမ်းမှမပြောနိုင်ကြောင်းသူအစိုးရခန်းစားမှဖော်ပြထားတာဖြစ်ပါတယ်။တရားရေးဌာနရဲ့လုတ်ပိုင်ခွင့်ထဲမှာသမ္မတကိုတရားစွဲဆိုခွင့်မရှိတဲ့အတွက်သူ့ရဲ့စုံစမ်းမှုကနေသမ္မတဟာပြစ်မှုကျူးလွန်မှုရှိမရှိဆုံးဖြတ်ပေးဖို့မဟုတ်ဘူးလို့လည်းမစ္စတာမော်လာကထွက်ဆိုခဲ့ပါတယ်။သမ္မတအနေနဲ့တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုရှိမရှိမေးမြန်းခဲ့သူကတော့အောက်လွှတ်တော်တရားရေးကော်မတီဥက္ကဌဂျေရိုနက်ဒလာဖြစ်ပါတယ်
။ Director Mueller, the president has repeatedly claimed that your report found there was no obstruction.
Mr. Muller, ခင်ဗျားရဲ့အစီရင်ခံစာအရသူမှာအပြစ်လုံးဝမရှိဘူးလို့သမ္မတကထပ်ကတည်းလဲလဲပြောပါတယ်။သမ္မတအနေနဲ့လုံးဝအပြစ်ကင်းရှင်းတယ်လို့ခင်ဗျားရဲ့အစီရင်ခံစာကပြောချင်ပါသလား
။ဒီအစီရင်ခံစာကဒီလိုမပြောပါဘူး
။ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတယောက်ကိုအရေးယူခွင့်မပြုတဲ့တရားရေးဌာနရဲ့နှစ်ပေါင်းများစွာရှိခဲ့တဲ့မူဝါဒကြောင့်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဆိုဖို့မဖြစ်နိုင်တယ်လို့သူ့ရဲ့စုံစမ်းစစ်ဆေးအဖွဲ့ဟာလည်းသမ္မတကိုတရားဆွဲနိုင်မဆွဲနိုင်ဆိုတဲ့အပေါ်မှာဆုံးဖြတ်ဖို့မဟုတ်ဘူးလို့မစ္စတာမော်လာကပြန်ပြီးဖြေကြားခဲ့တာပါအထက်လွှတ်တော် Republican အမတ် Ken Buck ကတော့သမ္မတအနေနဲ့တကယ်ပြစ်မှုကျူးလွန်တယ်လို့မစ္စတာမော်လာယုံကြည်လားလို့မေးခဲ့တာပ
ါ Could you charge the president with a crime after he left office? You believe that he committed
သမ္မတအနေနဲ့သူ့တာဝန်ကနေအနားယူသွားတဲ့အခါမှာသူ့ကိုတရားရေးနှောက်ယှက်မှုနဲ့တရားဆွဲဖို့ရှိပါသလားသမ္မတအနေနဲ့တရားရေးမှာတကယ်ဝင်ရောက်နှောက်ယှက်မှုကျူးလွန်ခဲ့တဲ့အတွက်သူရာထူးကအနားယူသွားချိန်မှာအရေးယူလို့ရတယ်လို့ယုံကြည်ပါသလား
သမ္မတထရန့်ဟာမစ္စတာမော်လာရဲ့စုံစမ်းစစ်ဆေးမှုကိုမကြာခဏဆိုသလိုတိုက်ခိုက်ဝေဖန်လေးရှိပါတယ်ဒါပေမဲ့သမ္မတထရန့်အမြဲပြောနေတယ်လို့သူ့ရဲ့စုံစမ်းစစ်ဆေးမှုဟာတဲကြီးမဲကြီးဥတီတိုက်ခိုက်တာမျိုးဆိုရဲပြောကြားချက်ကိုတော့သူကမဟုတ်မှန်ကြောင်းညှင်းဆိုပါတယ်ဒါအပြင်စုံစမ်းမှုမော်လာအနေနဲ့သမ္မတနဲ့မျက်နှာချင်းဆိုင်စုံစမ်းမေးမြန်းခွင့်ရဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းမစ္စတာမော်လာကပြောပါတယ်။ဒီကြားနာပွဲမှာ Republican Party ဝင်တွေကမစ္စတာမော်လာရဲ့အစီရင်ခံစာဟာတရားရေးမှာသမ္မတဝင်ရောက်နှောက်ယှက်မှုမရှိကြောင်းထင်ထင်ရှားရှားပြသဖို့ကြိုးစားနေကြအချိန်မှာပဲ Democratic Party ဝင်တွေကတော့သမ္မတဟာအပြစ်ရှိပေမဲ့တရားရေးဌာနမူဝါဒအရအရေးမယူနိုင်တဲ့အတွက်သမ္မတရာထူးထွက်ချိန်မှာအရေးယူနိုင်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။အထူးစုံစမ်းမှုမော်လာနဲ့သူ့ဖွဲ့ရဲ့22လကြာအချိန်ယူစုံစမ်းစစ်ဆေးမှုတွေ့ရှိချက်တွေကိုစာမျက်နှာ448မျက်နှာပါအစိုးရခန်းစားထုတ်ပြန်ခဲ့ပြီးအခုဒီအစိုးရခန်းစားပါအချက်တွေနဲ့ပတ်သက်ပြီးအောက်လွှတ်တော်ပါတီကြီးညက်စလုံးရဲ့လွှတ်တော်မတ်တွေမေးမြန်းတာကိုမစ္စတာမော်လာဖြေကြားခဲ့တာဖြစ်ပါတယ်။စက်တင်ဘာ7ရက်အတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်း FBI ဗဟိုအစုအထောက်လိုင်းအဖွဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူမစ္စတာမော်လာဟာကြားနာပွဲတွေမှာ88ကြိမ်ထွက်ဆိုခဲ့သူဖြစ်ပေမဲ့အခုကြားနာပွဲမှာတော့သူရေးသားထားတဲ့အစိုးရခန်းစားပါအသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးရေးရဲရဲမဖြေကြားနိုင်မဲမကြာမကြာတုံဆိုင်တုံဆိုင်ဖြစ်နေတာတွေ့ရပါတယ်။ကြားနာပွဲမှာသူ့ရဲ့ဖြေကြားချက်တွေနဲ့ပတ်သက်ပြီးသမ္မတထရန့်ကအနောက်ဗာဂျီးနီးယားပြည်နယ်ကိုမထွက်ခွာခင်မှာအင်ဘူရော့ကနေအခုလိုဝေဖန်လိုက်ပါတယ်။
I think Robert Mueller did a horrible job both today.
Robert Mueller အနေနဲ့ဒီကနေ့ထွက်ဆိုမှုမှာရောစုံစမ်းစစ်ဆေးရမှာပါ။တိတ်ကိုညံ့နေလို့ကျွန်တော်ထင်ပါတယ်။တကယ်တော့သူ့မှာဘာမှစုံစမ်းစစ်ဆေးစရာမရှိလို့လည်းဖြစ်ပါတယ်။
တချိန်တည်းမှာပဲရုရှားကတော့အကြမ်းနာပွဲကိုအနီးကစောင့်ကြည့်နေကြောင်းပြောဆိုခဲ့သလို2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ခဲ့ကြောင်းဆွတ်ဆွဲချက်ကိုလည်းငြင်းဆန်နေတာပါ။